ရခိုင်ပြည်နယ်မင်းပြမြို့နယ်ရွှေချင်းကြီးရွာအနီးဒီကနေ့မြေမြုံမိုင်းတလုံးပေါက်ကွဲခဲ့လို့ကလေးငယ်တွေနဲ့အမျိုးသမီးစုစုပေါင်း10ဦးထဏ်ရာရခဲ့ပြီးတော့ဆေးရုံမှာဆေးကုသခံနေရပါတယ်။ဘေးအဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးပေမယ့်မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမကြသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လဲဒေသခံတွေကဆိုပါတယ်။ဒီအချိန်တွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မင်းပြမြို့နယ်ရွှေကျင်ကျေးရွာနီးဒီနေ့လည်းပိုင်းဘုံပေါက်ကွဲမှုကြောင့်ထိခိုက်မှုအခြေအနေကိုတော့ရွှေကျင်ရွာသားကိုစံမောင်ကအခုလိုပြောပါတယ
်။နိုင်ပေါက်လို့ပါနိုင်ပေါက်လို့ဆက်ရအလေးကဝင်ပေါက်လာမိမကလားရောက်အရေးကြီးတဲ့လူကသူ့အောက်ပြဲလောင်းရှင်းဝင်တော့တယ်။အဲတော့ရှင်းပါဦးနောက်ထပ်လားရောက်ရှိပါတယ်။ဒီအဲ့ဒီလားကလေးလောင်းကိုပြုံးလို့ပြနေကြတာ
။ရွှေကျင်ကျေးရွာရှေ့ဘက်တောင်တန်းမှာထင်းရှားဆွတ်စင်မိုင်းနီးမီပေါက်ကွဲခဲ့တာပါ။တရားပြင်းတဲ့ကလေး၃ယောက်ကိုတော့မြောက်ဦးစေးယုံပို့ထားပြီးကြမ်းရှိတဲ့မျိုးသမီး၅ဦးကတော့မော်တော်ယာဉ်ခက်ခဲကြောင့်ပန်းပြောင်စေးယုံမှာပဲကုသနေရပါတယ်။ဘုံပေါက်ကွဲခဲ့တဲ့နေရာဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားမကြာသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလို့လဲရခိုင်တိုင်းဒေသမျိုးနွယ်များစီယုံတွင်းမှုကုစော်စော်ထုံးကခုလိုပြောပါတယ
်။ဒီလင်းလုံးမျိုးရဲ့အစီဘက်ကပေါ်တော့ချီချီချီချီဒီနေ့7နာရီကျော်လောက်ဖြစ်တာအဲ့ဒီမိုင်းပေါက်တဲ့နေရာက PK တွေတပည့်စီရဲ့လောက်ကနေပြီးတော့မှဒီမဆက်တဲ့တပွေတွေစီးနေရလို့သိရတယ
်ပောက်ကွဲခဲ့တဲ့ဘုံကဘယ်လက်နက်ကန်ဖွဲ့ကထောင်ထားတယ်ဆိုတာမသိရှိဘူးလို့တိရခန့်တွေကဆိုပါတယ်ရခိုင်လက်နက်ကန်အဖွဲ့ပြောခွေရခိုင်ဒုက္ခကတော့မိုင်းပေါက်တဲ့နေရာဟာတပ်မတော်ကနေတွာလာနေရဖြစ်ပြီးစစ်သားထောင်ထားတဲ့မိုင်းလို့ပြောပါတယ်
မိုင်းပေါက်တဲ့ဒီရွှေကျင်ရွာတဝိုက်မှာလွန်ခဲ့တဲ့ဒီဇင်ဘာတုန်းကပေါ့နော်ဒီမြန်မာစစ်တပ်ကသူတို့ဒီစစ်ကြောင်းတွေအများကြီးအဲ့ဒီမှာတွာလာခဲ့တဲ့နေရာဗျနောက်ပြီးလို့ရှိရင်ဒီဟိုလက်နေကြီးတွေလည်းပဲအဲ့ဒီနေရာတွေမှာဟိုမပောက်ခွေပဲကြံတဲ့ဥစ္စာတွေအများကြီးရှိနေမြန်မာစစ်တပ်ဘက်ကထောင်ထားခဲ့တဲ့မိုင်းတွေလည်းအများကြီးရှိတယ်ဒါပြည်သူတွေတွေ့တော့တာအများကြီးအန္တရာယ်ရှိတဲ့နေရာပေါ့
ဒီဘက်ကတော့တပ်မတော်ကထောင်ထားတဲ့မိုင်းလို့ပြောနေတဲ့ပေါ့အနောက်ပိုင်းဆိုင်စစ်သနာချုပ်တပ်မတော်ပြောခွေရပူမှုကြီးဝင်းစော်ဦးကိုဆက်သွယ်ရမှာဆက်သွယ်လို့မရရှိခဲ့ပါဘူးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲဖြစ်စဉ်တနစ်ကျော်တွင်အပြသားတွေထိခတ်ဒေဆုံးတန်ရာရတာတနစ်ထက်တနစ်ပိုများလာနေတာပါအထူးသဖြင့်ပဋိပက္ခဖြစ်စဉ်တွေမှာအမျိုးသမီးနဲ့ကလေးတွေထိခတ်မှုပိုများတယ်လို့ရခိုင်မျိုးသမီးများကွန်ရက်ဥက္ကဋ္ဌတော်ညိုအေးကပြောပါတယ
်နောက်ကဆိုရင်စိတ်ညစ်တက်တာပေါ့နော်စစ်ကောင်ကတည်းနဲ့မျိုးသမီးတွေကနာမင်းနာလူပေါ့နော်ကျမတို့ကအမျိုးသားဆန့်ခံရတဲ့ဖြစ်သားမီးဆန့်ခံရတဲ့ဖြစ်ပေါ့နော်ကလေးငယ်တွေနဲ့အမျိုးသမီးတွေကနာမင်းနာရပါလိကြည့်ရလဲကျမတို့မှဒီမှာတက်နေမှာလဲလူရတအားကိုအခုကတိန့်ကျော်လောက်ရှိလာတော့လေအဲ့ဒီမှာလဲမျိုးသမီးတွေနဲ့ကလေးတွေတွေနောက်ပြီးတော့ကိုယ်ဆောင်မျိုးသမီးတွေတော်တော်လေးဒုက္ခရောက်နေတာဒီသိရတယ်ပေါ့လေ
ပိုက်ပွဲစဉ်သွင်းအရသာ120ကျော်တိတ်ဆုံးခဲ့တယ်လို့230ကျော်ထိခိုက်တန်ရာရရှိခဲ့ပြီးလူရည်သတိန့်ကျော်ဟာစစ်ဘေးတိန့်ချောင်နေရတယ်လို့လဲရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်ပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနည်းနဲ့ဖြည့်ဆည်းမှုထက်အစိုးရနဲ့တွဲဆုံဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်လက်နက်ကိုင်အဖွဲ့ကိုတရုတ်အစိုးရကသွန်အားပေးပြီးနောက်မှာဒီရက်ပိုင်းတွင်စိုက်ပွဲဖြစ်ပွားတာမရှိပေမဲ့ဘုံကွဲမှုတွေဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ